မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာရဲ့ချောမော့ဆက်ဆံရေးရွှေပြေးမှုဝါဒကကြာဆုံးနေတာထင်ရှားလာပြီးပေါင်းစပ်ညီနိုင်ပြတ်မှတ်ထားပိတ်ဆို့အပြစ်ပေးအရေးယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်ကအင်္ဂါနေ့ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ26ရက်နေ့ကစပြီးအီဘီလာ၄ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတောမ်အန်ဒရူးကအခုလိုပြောလိုက်တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှမဆုံးဖြတ်နိုင်ခဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကညီလာခံကနေဆုံးဖြတ်လုပ်ဆောင်ကြဖို့လဲမစ္စတာအန်ဒရူးကတိုက်တွန်းလိုက်ပါတယ်။ဒီမဟာဗျူဟာနဲ့အတူအဓိကခြေလှမ်း၃လမ်းကိုလည်းလမ်းကြရမယ်လို့သူကဆိုပါတယ်။ပဋိပတ်ဒေသတွေအပါအဝင်အများဆုံးလိုနေတဲ့ဒူရီစီတိတိယောက်ယောက်မြန်မြန်ပေးတိုင်မဲ့လူသားချင်းစာနာထောက်ထားရေးမဟာဗျူဟာချမှတ်လုပ်ဆောင်မှုစစ်ရာဇဝမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်နိုင်ငံတကာရာဇဝမှုတရားရုံးရှင်းနေချုပ်ကိုမြန်မာနိုင်ငံအမှုလွှဲရဖို့မြန်မာအခုပြောင်းကိုပြင်ဆင်တဲ့အနေနဲ့နိုင်ငံရေးမူပေါင်းတရားဖန်တီးနေကြသူတွေကိုထောက်ခံဖို့၃ချက်ကိုလည်းမစ္စတာအမန်ဘရူးကတိုက်တွန်းသွားပါတယ်။